မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တက်မတော်ကဝေးဦးစီးချုပ်နဲ့စစ်တပ်အကြီးအကဲ5ဦးကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးရေးယူဖို့ကုလစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစာထုတ်ပြန်တောင်းဆိုလိုက်တဲ့အပေါ်ပြည်တွင်းအစိုးရကကြိုဆိုလိုက်တယ်လို့ရက်စက်တဲ့လူရက်တွေအတွက်တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးရေးယူနိုင်ဖို့လုံခြုံရေးကောင်စီကအမြန်လှုပ်ဆောင်မှုလူအခွင့်အရေးဖွဲ့တွေကတောင်းဆိုလိုက်ကြပါလေအခြေဆုံးတော့ဘရော့ဒေါခင်မျိုးတက်ကပြောပြမှာပ
ါတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်စစ်ကောင်းဆောင်6ဦးဟာမြန်မာနိုင်ငံတွင်းမှာလူခွင့်ချိုးဖောက်မှုတွေကိုဆူဆူဝါဝါကျူးလွန်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဩဂုတ်လ29ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်အချက်လက်ရှာဖွေရေးအဖွဲ့ကတင်ပြထားတဲ့စာရင်းမှာမြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ကာကွယ်ဦးစီးချုပ်ယုံကြည်ရဲ့စစ်စင်အထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နေမြင့်ရှင်းလင်းလုပ်တဲ့စစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ပါဝင်ကြပါတယ်ဒီမြန်မာစစ်တပ်အကြီးအကဲ6ဦးလိုရဲ့လုပ်ရခြင်းနဲ့ပတ်သက်ပြီးအချက်နဲ့ရှာဖွေရေးအဖွဲ့ကအချက်လက်တွေကိုစုဆောင်းခဲ့တယ်လို့စုံစမ်းရေးအဖွဲ့ဝင်တဦးဖြစ်တဲ့ Christopher Sodidi ကပြောပါတယ
်။ In Myanmar there is a very clear chain of command and there is no doubt in our minds whatsoever that what we saw happen in Rakhine
မြန်မာအထက်ကအမိပေးတာကိုအောက်ဘက်ကလိုင်းနာရမယ်ဆိုတာကသိကိုရှင်းပါတယ်။ဒါကြောင့်ပထမကတော့ရခိုင်ပြည်နယ်မှာဖြစ်ဖြစ်ခဲ့တာမှန်သမျှဟာအစင်းမြင့်စစ်ခေါင်းဆောင်ဘိုင်းကမတိပဲနဲ့ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့အချက်ရယ်ဒုတိယကတော့တီတီရောက်စစ်တပ်ထိန်းချုပ်မှုအောက်မှာဖြစ်ပျက်ခဲ့တာကတော့တန်လျာရှိစရာမလိုပါဘူးမြန်မာနိုင်ငံမှာဒီလိုအထက်အမိတ်ကြောင့်အစင်းစင်းလိုင်းနာလှုပ်ဆောင်ရမယ်ဆိုတာကရှင်းတဲ့အတွက်ဒီလူ6ယောက်ကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့အခုလိုကျွန်တော်တို့ကအကြံပေးတာဖြစ်ပါတယ
်ဒီစစ်ခေါင်းဆောင်တွေဟာ genocide လူမျိုးရုံးတက်ချက်မှု crimes against humanity လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crimes ဆင်ရဲမှုတွေကျူးလွန်ခဲ့တယ်လို့လည်းအချက်လက်ရှာဖွေအဖွဲ့ကဆွဆွလိုက်ပြီးသူတို့ကိုဒီနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတင်တယ်လို့အစိုးရကစာမှာတိုက်တွန်းထားပါတယ်။တနင်္လာနေ့ကပြုလုပ်တဲ့ဒဏ္ဍာရီရှင်းလင်းပွဲမှာတော့အဖွဲ့ဝင်နောက်တဦးဖြစ်တဲ့ Radhika Kumara Swami ကအစိုးရကစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ The main perpetrator of the serious human rights violations outlined in our report
မလို့စီကံကမှာဒီမိတ်ဆွေကကျန်းမာမှုပါဝင်ပေါ်ပြထားတဲ့ကြီးလေးတဲ့လူကြီးချုပ်ပေါက်မှုလူကိုကျူးလွန်ခဲ့တာကမြန်မာစစ်တပ်ပါတံပရောဟာစစ်သားတွေပြင်စစ်စီအမှဆီလွချထားတဲ့တခြားလက်နက်ကိုင်းလူကြီးတပ်တွေပေါ်ထိထိရောက်ရောက်အမိနဲ့ထိမ့်ချုပ်တာပါကျမတို့အစီရင်ခံစာမှာတပ်မှအစ်အမြင့်ဆုံးလူတွေရဲ့နာမည်တွေကိုပေါ်ပြထားပါတယ်ဒီလိုပေါ်ပြခြင်းအဖြစ်သူတို့ရဲ့တာဝန်ယူမှုကိုကျမတို့ကလေးလေးနက်နက်တောင်းဆိုနေတယ်ဆိုတာကိုပြသဖို့ဖြစ်ပါတယ
်ကုလသမဂ္ဂအချက်နဲ့ရှာဖွေအဖွဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်မှာဗီဇင်နိုင်ငံခြားရေးဝန်ကြီးတဲ့ Jeremy Hunt ကအစီရင်ခံစာကိုဖတ်ရတာဟာတိတ်ကိုစိတ်ထိကြရအောင်ဝင်းဂျာရီပေါ်မှာရက်စက်တဲ့လောက်ရတွေကျူးလွန်ခဲ့သူတွေအတွက်ရှောင်ပိုးစရာနေရာမရှိတဲ့ကြောင်းနဲ့ဒီအတွက်အဖြေရှာဖို့မြန်မာနိုင်ငံကိုတက်နိုင်တယ်လို့အစိုးရတောင်းရောက်မှာဖြစ်ကြောင်းသူ့ Twitter မှာရေးသားပြောဆိုခဲ့ပါတယ်။ဗြိတိသျှအစိုးရအဖွဲ့အာရှပစိဖိတ်ဒေတာဆိုင်ရာဝန်ကြီး Mark Field ကလည်းတနင်္လာနေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးဝင်းဂျာဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဖို့တောင်းနေတယ်မြန်မာစစ်တပ်လူခွင့်ချိုးဖောက်မှုတွေလုပ်တာကိုသိရှိကြောင်းနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုဥပဒေကြောင်းရအရေးယူနိုင်ဖို့လုပ်နေတယ်။အချက်နဲ့ရှာဖွေအဖွဲ့လုပ်ရကိုချီးကျူးခဲ့ပါတယ်။အခုလိုစင်ခံစာထွက်ပေါ်လာတဲ့အတွက်ကုလသမဂ္ဂလူခွင့်ကောင်စီကရောကုလသမဂ္ဂလုံခြုံရေးကောင်စီကပါဂရုတစိုက်နဲ့အရေးယူလှုပ်ဆောင်လာမယ်လို့ယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။ဒါအပြင်ဒီကိစ္စကိုကုလသမဂ္ဂလူခွင့်ကောင်စီမှစက်တင်ဘာ17ရက်နေ့တင်သွင်းတာကလှုပ်ဆောင်နိုင်တဲ့အချက်တွေကိုတခြားအဖွဲ့ဝင်တွေနဲ့အတူဆွေးနွေးကြမှာဖြစ်ကြောင်းလည်းရေးသားထားပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်တွင်ကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လှုပ်ဆောင်မှုတွေဟာတိုက်ကိုနှေးကွင်းလွန်လာမှုအမြန်လှုပ်ဆောင်ဖို့ Human Rights Watch လူခွင့်အဖွဲ့ကတောင်းဆိုကြောင်းအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်ဒါရိုက်တာ Akshaya Kumar ကပြောပါတယ
် It's been 1 year. We've reached the 1 year anniversary since this latest round of violent ethnic cleansing took place And unfortunately, what we've
seen is that the security council has been able to do a lot of work. They've been able to do a lot of work. ဒီအကြီးဆုံးအခွင့်အလမ်းရလာတာဖြစ်ပြီးဒီကိစ္စနိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လုပ်ရမှာပါ
။ဒါအပြင်အကြမ်းဖက်မှုတွေလုပ်ရမှာပါဝင်တဲ့အာဆာရင်ဂျာအကြမ်းဖက်ဖွဲ့ပါဝင်မြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်သူအားလုံးကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့လဲမစ်ခုမာကပြောပါတယ်။